ပြီးခဲ့တဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေရဲ့ရန်ပုံငွေသုံးစွဲမှုပါတီတွေရဲ့ဆောင်ရွက်ချက်တွေအခက်အခဲတွေကိုနိုင်ငံရေးပါတီ38ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြတဲ့နိုင်ငံရေးပါတီတွေကတိုင်းရင်းသားပါတီတွေနဲ့ပါတီငယ်တွေဟာပါတီရန်ပုံငွေမပြည့်စုံတဲ့အတွက်ပါတီကြီးတွေလိုပါတီဝင်အင်အားစုဆောင်တာမဲဆွယ်စည်းရုံးဓာတ်တွေမှာငွေကြေးအင်အားမသုံးစွဲနိုင်ကြဘူးလို့နိုင်ငံရေးပါတီတွေရဲ့ခေါင်းဆောင်တွေကပြောပါတယ်။ဒါအပြင်နိုင်ငံရေးပါတီတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးရမှာတိုင်းရင်းသားဒေသတွေမှာပါတီကြီးတွေဝင်ရောက်ရှင်ပြိုင်တဲ့အခါမဲကွဲပြားသွားတာတွေရှိတဲ့အကြောင်းတနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီအတွေ့အမှုဦးအောင်စောမြင့်ကအခုလိုပြောပါတယ်
။တိုင်းရင်းသားဒေသတွေမှာကျွန်တော်တို့ဒီဒုနုကုံချန်ဒေသဆလောက်သက်ဆိုင်ပါတီကြီးတွေဒါကြောင့်ပြုံးမပြောင်းစီချုံဘာကြောင့်လဲဆိုတာဒါကျွန်တော်အတားကြီးမြင်ပြောတာမဟုတ်ဘူးဒုနုကုံအချုပ်ကန်ဒေသအလိုပူကုံချန်ဒေသအလိုပလောင်ကုံအချုပ်ကန်ဒေသအလိုဆိုတာသူ့လူမျိုးစုလက်ကိုမရှုတိန်တဲ့ဖွယ်ပေးထားပြီးသားဖြစ်ပါတယ်အဲ့ဒီဒေတာရဲ့ဖွံ့ဖြိုးရေးအဲ့ဒီဒေတာရဲ့ရွေးရင်ချင်းမှု delay စီရိုက်ကိစ္စတွေဆောင်ရွက်ပြရဆိုချင်ဒေတာခံပါတီမှာအဆင်ပြေကွန်မွန်ချွန်ဒေတာလို့ပေးထားပြီးကွန်မွန်ချွန်ဒေတာရဲ့နှိတာရာရှိမှုနဲ့အဓိပ္ပာယ်ပြောမှုကိုမရခဲ့တော့ဘူးပေါ့ဒီနေထားရကြီးချင်းအပြင်ကွန်မွန်ချွန်ကန်ဒေတာတွေမှာရှေ့အနာကမှာပါတီကြီးတွေလာရောက်ပြီးတော့မှဝင်ရောက်မရှင်ပြင်စီချုံပေါ့နော်လက်ဆောင်စီချင်တာပေါ့
ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲဆန္ဒနယ်မြေအများစုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေအနိုင်ရရှိမှုနေခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေများနေတဲ့အတွက်သက်ဆိုင်ရာတိုင်းရင်းသားပါတီအချင်းချင်းစုစည်းပြီးဒေသဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့တယ်လို့အင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေအတွေ့အမြင်ဦးကေညူကပြောပါတယ်။
အင်းထဲမှာတော့မှာကျွန်တော်တို့နှစ်ပါတီဖြစ်ခဲ့ပါတယ်။နောက်တကတနုလည်းနှစ်ပါတီ၊ပူဦးလည်းနှစ်ပါတီ။ဒီလူမျိုးစုပါတီကဒီလူကွဲနေတဲ့အတွက်ကြောင့်ဒါတပါတီနဲ့တပါတီပူးပေါင်းမှုအခြေအနေအပြင်ဆိုရှင်တော့တိုင်မလွယ်ခဲ့ပါဘူး။ရွေးကောက်ပွဲပြီးနောက်ပိုင်းမှာကျွန်တော်တို့တွေးကြုံရတဲ့အခက်အခဲတွေကကျွန်တော်တို့လူမျိုးစုပါတီဟာပါတီငယ်လည်းဖြစ်တဲ့အတွက်ကြောင့်မိမိတို့ရဲ့လူမျိုးစုတုတ်တဲ့တုတ်တဲ့ကြောင်းအတွဲကျူးစက်တဲ့နေရာမှာပါတီတွေပါတီကပူပေါ်မှတားလဲအောင်မြင်မယ်ဆိုတဲ့အပိန့်ကိုကျွန်တော်တို့တွေးကြည့်ရပါတယ်
။ပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတိုင်းရင်းသားပါတီတွေများနေတာကြောင့်ပြည်သူတွေကဘယ်ပါတီကိုမဲပေးရမှန်းတေချာမသိတဲ့အနေအထားတွေရှိခဲ့တယ်လို့ Danit Institute for Party and Democracy ကမြန်မာဌာနကိုယ်စားလှယ်ဒေါခင်သစင်မြင့်ကပြောပါတယ်
။တိုင်းရင်းသားပါတီတွေကတော့ဒါနိုင်ငံရေးပါတီစုစုပေါင်းရဲ့ထောက်ဝက်နီးပါးသုံးဖို့ထောက်ဝက်ကျော်ရှိတယ်လို့ကျွန်တော်တို့ဒီကိန်းဂဏန်းများအရသိရတယ်။ဒီလိုများလာတာကကောင်းတယ်လို့ဆိုနိုင်ပေမဲ့ပေါ့နော်။တစ်ဖက်ကအကြည့်ပြန်တော့လေကျွန်တော်တို့ဒီလိုမျိုးဒီတိုင်းရင်းသားပါတီတွေများလာတဲ့အတွက်ပေါ့ပြည်သူလူထုကဘယ်ပါတီကိုမဲပေးရမှန်းမသိဘူးဆိုတော့ဒါအနေထားမျိုးလေးတွေကျွန်တော်တို့ရွေးကောက်ပွဲရလဒ်တွေကနေသိရင်သိရတယ်။တချို့တိုင်းရင်းသားပါတီတွေဆိုလို့ရှိရင်ကိုယ်အချင်းချင်းကြားထဲမှာပဲပေါ့နော်။ကျွန်တော်တို့ဒီမဲပြန့်သွားတဲ့မဲကွဲသွားတဲ့အနေထားမျိုးတွေဖြစ်ပြီးတဲ့အခါကျတော့ဒီရှုံးနေခဲ့ရတယ်ဆိုတော့အနေထားတွေကိုတော့ရွေးကောက်ပွဲကရရှိခဲ့တဲ့သင်ငန်းစာအနေနဲ့ပေါ့နော်။ကျွန်တော်တို့သိရရတာတော့ရှိပါတယ်။
နေရကြဆွေးနွေးပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့တွေနဲ့ရွေးကောက်ပွဲမှာလူငယ်တွေအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဆွေးနွေးပွဲကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီ NLD ပါတီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီအင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစတဲ့နိုင်ငံရေးပါတီ38ခုကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကနေရရှိလာတဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေကိုနိုင်ငံရေးပါတီတွေစီဖြန့်ဝေမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြသွားမယ်လို့လည်းသိရပါတယ်ရှင်။